Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ2020ပြည့်နှစ်နိုဝင်ဘာလ19ရက်ဇာတာပတိနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပြောင်းလဲထုတ်လွှင့်နေပါတယ်အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကျွန်တော်ညံဝင်းအောင်နဲ့ကိုအောင်မြတ်သူတို့ကပြောပြသွားမှာပါအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်သက်တမ်းတိုးတောင်းဝန်ယူနိုင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလမှကျင်းပမယ့်အောက်လွှတ်တော်သက်တမ်းစတင်တဲ့အခါဒီအဆိုပြုချက်ကိုတရားဝင်အတည်ပြုကြမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ရည်ရွယ်ထားတဲ့အစီအစဉ်တွေအတည်ပြုနိုင်ရေးပဲ့ကန်ရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနိုင်တာကြောင့်နန်စီ ပီလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဥဆောင်နိုင်ပွဲရှိပါတယ်။ဗိုလ်တွင်းကအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အမတ်ဖြစ်တဲ့နန်စီ ပီလိုစီကိုဥက္ကဋ္ဌဖြစ်ပြိုင်ပွဲမရှိအဆိုပြုကြေညာလိုက်ကြတာပါ။ကိုဗစ်ကာယောဂါကြောင့်ဒီမိုကရက်အမတ်တွေကပထမဆုံးအနေနဲ့အွန်လိုင်းကနေမဲပေးပြီးခေါင်းဆောင်ကိုရွေးချယ်ကြတာဖြစ်ပါတယ်။အောက်လွှတ်တော်ဒီဥက္ကဋ္ဌစတန်နီဟိုယာနဲ့ပါတီတတိယခေါင်းဆောင်ဂျင်းကလီဗန်တို့ကိုလည်းပြန်လည်ရွေးချယ်အဆိုပြုလိုက်ကြပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးလွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့နန်စီ ပီလိုစီကဒီမိုကရက်တစ်ပါတီအတွင်းစည်းရုံးညင်ညွတ်ကြဖို့ဆော်ဩတဲ့စာတစ်စောင်ဒီသတင်းပတ်တဲ့ပေးပို့ခဲ့ပါတယ်ခင်ဗျာ။အီရန်နိုင်ငံကမြေအောက်စစ်ရုံတွေမှာယူရေနီယံဗဟုကွာဇက်တပ်ဆင်မှုလုပ်ငန်းတွေစတင်နေတာထေချာကြောင်းကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA ကတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရေနီယံတပ်ဆင်တဲ့စွမ်းဆောင်ရည်ဟာအလုံးချုံကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုကွာဇက်184ခုကိုအီရန်နာဒန်စ်နျူကလ িয়ার စစ်ရုံရဲ့နေရာအစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြာခင်ကစတင်လည်ပတ်နေပြီလို့ IAEA ညွှန်ကြားရေးမှူးချုပ်ကရစီကဗီယက်နမ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒါဟာ JCPOA ခေါ်2015တုန်းကအင်အားကြီးနိုင်ငံတွေနဲ့ပူးတွဲလက်မှတ်ထိုးခဲ့တဲ့ Inter-Nuclear သဘောတူစာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ Iran ရဲ့အခုအစီအစဉ်ဟာ Uranium တန့်စင်ရေးပမာဏအများကြီးထုတ်နိုင်ဖို့အလားအလာနည်းတာကိုသတိပြုမိကြောင်း Mr. Grossi ကပြောပါတယ်။2018တုန်းကသမ္မတ Donald Trump Iran-Nuclear သဘောတူစာချုပ်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပိုင်းအီရန်ကလည်းနျူကလ িয়ার သဘောတူညီချက်တွေကိုချိုးဖောက်မယ်လို့ပြောင်ပြောင်လင်းလင်းကြေညာထားတာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အီရန်နျူကလ িয়ার အရေးညှိနှိုင်းတာတွေပြန်လုပ်ဖို့စိတ်ဝင်စားတယ်လို့အလေးနဲ့ပြောဆိုထားကြောင်းနယူးယောက်တိုင်းစ်သတင်းစာမှာရေးသားဖော်ပြပါတယ်ဂျာမနီနိုင်ငံမှာကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရရဲ့လုတ်ပိုင်ခွင့်ဥပဒေတရက်ကိုဂျာမနီအထက်နဲ့အောက်လွှတ်တော်နေရာစလုံးကအတည်ပြုပြဋ္ဌာန်းလိုက်ပြီးနောက်ထောင်ချီတဲ့ပြည်သူတွေဟာဘာလင်မြို့တော်မှာဗုဒ္ဓနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ဒါဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမှာကဲဦးဆောင်တဲ့အစိုးရကပုံမတင်းကျက်တဲ့တားမြစ်ချက်တွေလှုပ်ဆောင်နိုင်အောင်လုပ်ပိုင်ခွင့်အာဏာပို့ပေးလိုက်တယ်လို့ဖြစ်သွားစေတာကြောင့်အခုလိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူတွေကိုခတ်ခုတ်ခွာနေခိုင်းတာနှာခေါင်းစီးမဖြစ်မနေတတ်ခိုင်းတာလူမြင်ကွင်းမှာအရက်တောက်တာကိုတားမြစ်တာအာဂစားပွဲတွေရဆိုင်တာမျိုးဈေးဆိုင်တွေပိတ်ခိုင်းတာမျိုးအထိပါဝင်ပါတယ်ဂျာမနီနိုင်ငံကကိုဗစ်ဒုတိယလှိုင်းကိုကင်တွယ်ရမှာအကန့်အသတ်နဲ့ပြည်ပင်တားဆီးတဲ့အစိုးရရဲ့နောက်ဆုံးလွှတ်ရောက်ကိုဂျာမနီနိုင်ငံသားအများစုကလက်ခံပေမဲ့လူနည်းစုလက်ရရင်းဝါဒီတွေကတော့ဒီဥပဒေအသစ်ကအစိုးရလုပ်ပိုင်ခွင့်ကိုပိုပေးတယ်ဆိုပြီးဝေဖန်နေပါတယ်။ပါလီမန်တော်ကပါလီမန်အဆောက်အုံအရှိပိုင်းဝင်အစိုးရရုံးရှိတွေမှာဆန္ဒပြကန့်ကွက်တာတွေဇက်တိုက်ပြုလုပ်ဖို့ပြင်ဆင်နေတာကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့တားမြစ်ထားပါတယ်။ဗိုလ်တုနဲ့တရားထဲမှာတွင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာသစ်18,500ကျော်တိုးလာပါတယ်။အခုချိန်ထိဆိုရင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း13,000ကျော်လောက်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ13,100ကျော်ရှိနေပါတယ်ခင်ဗျာ။တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကြောတောင်းနောက်ခံပေးထားတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျူးလွန်ဖို့အဓိကချိန်ချောင်းနေတယ်လို့ကနေဒါနိုင်ငံကပထမဆုံးအချိန်ဗုဒ္ဓနေ့မှာဆွဆဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်ဖြူးရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါရတယ်။အဲ့ဒီ၄နိုင်ငံဟာကနေဒါနိုင်ငံကိုမဟာဗျူဟာရအကြီးမားဆုံးချိန်ချောင်းနေတဲ့အတွက်ဆိုရင်ရတယ်လို့ကနေဒါနိုင်ငံရဲ့ CSE ခေါ်မြို့သားထောင်လန်းရေးအေဂျင်စီကတတိပေးလိုက်တာပါအစိုးရကကြောတောနောက်ခံပေးထားတဲ့အင်တာနက်ဆိုင်ဘာလှုပ်ရှားမှုတွေဟာရေပူရအဖြစ်စံပြရှုပ်ထွေးလွန်းတယ်လို့ CSE အေဂျင်စီရဲ့နိုင်ငံတော်ဆိုင်ဘာချင်းချောက်မှုများလေ့လာရေးဒုတိယအစီရင်ခံစာမှာဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကစလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတည်တည်တသာကြာဆင်းခဲ့တယ်လို့ရုရှားနိုင်ငံကလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေလုပ်ခဲ့ပါတယ်2018ခုနှစ်ကထုတ်ပြန်တဲ့ CSC ထောက်လန်းကြီးရဲ့ပထမအစီရင်ခံစာထဲမှာတော့ စိုက်ဘာရာဇဝတ်မှုလှုပ်ရှားသူတွေဟာနိုင်ငံခြားအခြေစိုက်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကျော်တော်နောက်ခံပေးထားတဲ့ဟက်ကာတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကကြာသပတေးနေ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1592ဦးထပ်တိုးပြီးသေဆုံးသူက25ဦးထပ်တိုးတဲ့အကြောင်းဂျမားရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါဗျ။မနေ့ကထုတ်ပြန်ချက်မှာသေဆုံးသူတွေထဲမှာ23ဦးကနောက်ခံရောဂါအကန့်ရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။ဓာတ်ကွဲနမူနာပေါင်း 11,232 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးအနည်းကဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 95,314 ခုရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က 1,650 ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 93,322 ဦးရှိသွားပါပြီ။မနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက် 490 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်ရပြီသူစုစုပေါင်း 54,964 ဦးရှိသွားပြီဖြစ်ပါတယ်။နေ့စဉ်ထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရသူအရေအတွက်တထောင်အောင်ရောက်လာတာရက်နှဲငယ်ရှိပြီဖြစ်တယ်လို့ဒီကနေ့ဆေးရုံစင်ကွင်ရသူအရေအတွက်ကတော့900တောင်မရှိခဲ့ပါဘူး။ကမ္ဘာတဝန်းမှာကိုဗစ်ရောဂါပြန့်နှံ့မှုနဲ့ကူးစက်မှုတွေတက်မသွားသေးပဲအမေရိကန်ဥရောပနဲ့အာရှနိုင်ငံအများပြားမှာဆက်ပြီးတိုးနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းရောဂါပိုးကူးစက်သူအရေအတွက်ပိုပြီးတိုးလာနိုင်တယ်ဆိုတာသက်ဆိုင်ရာတာဝန်ရှိသူအသီးသီးကသတိပေးထားပြီးရောဂါပိုးကူးစက်မှုကိုတားဆီးနိုင်မှုအတွက်ပိတ်ပင်ကန့်သတ်ချက်တွေလည်းဆက်ပြီးချမှတ်ထားပါတယ်။ရင်ဂျာရီနေရပြန်နိုင်မယ့်ရက်ကိုသတ်မှတ်ပေးရေးမြမအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ကအင်ကာနေမှာပြောကြားလိုက်ပြီးမြမအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါတယ်။ရင်ဂျာရီဘယ်နေ့ကစပြန်နိုင်မယ်ဆိုတဲ့ရက်ကိုမြမအစိုးရအသစ်အနေနဲ့သတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သက်ရှိနေတယ်လို့ဝန်ကြီးမိုမန်ကပြောတာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာမို့ရိုဟင်ဂျာတွေပြန်ပို့ပေးရေးမြန်မာအစိုးရကိုဖိအားပေးလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့တရုတ်ဂျပန် EU နဲ့ UK စတဲ့နိုင်ငံတွေကပြောကြောင်းလဲဝန်ကြီးမွန်မန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာပြည်ဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးပွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမွန်မန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုပရှန်ချာကျွန်းကိုပို့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဒါပေမဲ့သူတို့ကိုဘယ်နေ့မှအပိသက်ပို့မြင့်မယ်ဆိုတာကိုမဆုံးဖြတ်ရသေးကြောင်းဝန်ကြီးမွန်မန်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်နိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနားလည်မှုစာချုပ်တော်လက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုအခုကြာသပတေးနေ့မှာတွားရောက်မှာဖြစ်ပြီးစီဘွားရေးပူးပေါင်းဆောင်ရွက်မှုနဲ့အာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးတို့အတွက်အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးပွဲရှိရလို့ပါကစ္စတန်အရာရှိတွေကပြောပါတယ်။မယုံကြည်မှုတွေတန်တရားတွေကြောင့်ကာလရှိကြာနှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်လာခဲ့ပြီးနောက်ဆက်ဆံရေးအနေငယ်ပြန်ကောင်းစားပြုလာတဲ့အချိန်မှာအာဖဂန်နစ္စတန်သမ္မတအာရှက်ဂန်နီရဲ့ဖိတ်ကြားချက်အရဝန်ကြီးချုပ်တာဝန်ယူပြီးနှစ်နှစ်အကြာမှာအမေရိကန်အနေနဲ့အာဖဂန်နစ္စတန်ကိုပထမအဆုံးအကြိမ်ချစ်ကြည်ရေးသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်နီရဲ့ခီးစဉ်ဖြစ်မလာခင်နှစ်ပတ်ထိပ်တန်းအရာရှိတွေအပြန်အလှန်တွားရောက်လက်ပတ်မှုတွေရှိခဲ့တာကြောင့်နှစ်ပတ်တင်းမမှုတွေရောကျလာတဲ့အပြင်စီးပွားရေးအပူပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်မှုဖြစ်လာခဲ့လို့အရာရှိတွေကပြောပါတယ်နှစ်နိုင်ငံအကြားကီလိုမီတာ1600ကျော်ရှည်လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေသလိုပါကစ္စတန်နဲ့ဝင်ပြီးနယ်စပ်ပြတ်ကျော်အဖြတ်လုပ်ငန်းတွေလှုပ်ဆောင်တဲ့စစ်သွေးကြွတွေကိုအာဖဂန်နစ္စတန်ကသူ့နိုင်ငံအတွင်းလက်ခံလာတယ်လို့ပါကစ္စတန်ဘက်ကဆွတ်ဆွဲပြောဆိုနေတာပါအယ်ဆာဗာဒေါနိုင်ငံကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအဝတာဟာနီကရာဂွာနိုင်ငံကိုဝင်ရောက်တိုက်ခတ်ခြင်းမှာတော့အပူပိုင်းမုန်တိုင်းအဖြစ်အားပြော့လာပေမဲ့လေတိုက်နှုန်းပြင်းပြီးမိုးတိတန့်စွာရွာသွန်းဆဲဖြစ်ပါတယ်။အမေရိကန်မျိုးသားဟာရီကိန်းစင်တာကနောက်ဆုံးထုတ်ပြန်ခဲ့တဲ့သတင်းအရမုန်တိုင်းဟာအယ်ဆာဗာဒေါမြို့တော်ဆန်ဆာဗာဒေါအနောက်ဘက်ခြမ်းကိုဖြတ်တန်းတိုက်ခတ်ပြီးနောက် အခုကလစ်ဖိအာနာရဲ့ဝန်အနေနဲ့ပဲရှိတော့တယ်လို့ဆိုပါတယ်။အင်အားပြင်းထန်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်နေနက်ဂရာကောကိုလည်းဝင်ရောက်တိုက်ခိုက်ခဲ့တာမို့အခုအခါမုန်တိုင်းရဲ့အကျဉ်းချံဖြစ်တာရှိနေတော့တယ်ဆိုပေမဲ့လည်းဟွန်ဒူရက်စ်နက်ဂရာကောနဲ့ဂွတ်တီမာလာတို့မှာမြေပြိုမှုတွေနဲ့ရေကြီးမှုတွေကိုကြာသပတေးနေ့ထိကြုံရနိုင်တယ်လို့သတိပေးထားပါတယ်။နက်ဂရာကောနိုင်ငံအရှေ့မြောက်ဘက်ကမ်းခြေကိုပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းဟာရီကိန်းအတာဝင်ရောက်တိုက်ခတ်ခဲ့တဲ့လမ်းကြောင်းနဲ့ကီလိုမီတာအနည်းငယ်လောက်သာကွာဝေးတဲ့နေရာကိုတနင်္လာနေ့ကဟာရီကိန်းအဝတာဝင်ရောက်တိုက်ခတ်ခဲ့တာပါ။အဝတာဟာအင်မတန်အားပြင်းပြီးဖြစ်စီဆုံးရှုံးမှုတွေများတဲ့အဆင့်၅ရှိတဲ့မုန်တိုင်းကြီးဖြစ်ပါတယ်။မုန်တိုင်းကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဟာပြင်ပကဘာနဲ့အဆက်အသွယ်ပြတ်တောက်ခဲ့သလိုထောင်ပေါင်းများစွာလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။နီကရာဂွာနိုင်ငံအတွင်းမြစ်တစ်ခုကိုဖျက်ကူးဖို့ကြိုးစားတဲ့ကလေးငယ်နှစ်ဦးအပါအဝင်မုန်တိုင်းကြောင့်ဒေသတွေမှာလူအနည်းဆုံး၉ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဟာရီကိန်းအဝတာဟာ2020ခုနှစ်အတွက်အတ္တလန္တိတ်သမုဒ္ဒရာကဖြစ်ပေါ်တဲ့မုန်တိုင်းရာသီအတွင်းနာမည်ပေးထားတဲ့30ခုမြောက်မုန်တိုင်းအဖြစ်အမေရိကန်မျိုးသားမိုးလေဝသဌာနကမှတ်တမ်းတင်ထားတဲ့မုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းရာသီဟာနိုဝင်ဘာလ30ရက်နေ့မှာသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်။ကျသပရီနေ့နောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်အစီအစဉ်လေးကိုနားဆင်ရမှာပါ
NLD ပါတီအနေနဲ့ခေတ်ဆက်ဆက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခကိုနိုင်ငံရေးညီးနဲ့အပြည့်ရှာဖို့ဆုံးဖြတ်ထားကြောင်းအဖွဲ့ချုပ်ကထုတ်ပြန်လိုက်သလိုပြည်တွင်းငြိမ်းချမ်းရေးအတွက်အားလုံးပါဝင်ကြဖို့တိုင်းသားပါတီတခုချင်းစီကိုစာပို့ထားပြီးဒီအပေါ်မှာအပြုသဘောဆောင်တဲ့သဘောထားတွေနဲ့တုံ့ပြန်လိုက်တဲ့တိုင်းသားပါတီတချို့ရဲ့သဘောထားကိုပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုဝင်ဘာ17ရက်နေ့စွဲတက်ထားရေးပြည်အောင်စုအရေးကိစ္စနဲ့ဆက်လင်းပြီးကန့်ကန့်လိုက်တဲ့စာကိုမနေ့ကရှားလိုက်ကြောင်းနဲ့ Federal Democracy ပြည်အောင်စုပေါ်ထွန်းလာဖို့လိုလားကြောင်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကဒီနေ့နိုဝင်ဘာ18ရက်မှာတုံ့ပြန်တဲ့သဘောထားထုတ်ပြန်လိုက်တာပါ။ဒါကြောင့်ဒီကန့်လန့်မှုအပေါ်မှာအကောင်းမြင်တဲ့ဘက်ကရှိပြီးပူးပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းရေးအတွက်အလားအလာကောင်းတွေရှိလာနိုင်ကြောင်း KSPP ဥက္ကဋ္ဌဒေါက်တာကျူးကြာက VOA ကိုပြောပါတယ်။ဒါဖြစ်နေ
တာကတော့ဒါလည်းရှိရှိလားကျွန်တော်ကအခုမိန်းကလေးကအများကြီးအရေးကြီးတယ်။မိန်းကလေးကလည်းရှိပြီးရှိရှိတယ်။ဒါလည်းဆက်ရဲဒီမိုကရေစီဒီလည်းအမေပေါ်ထွန်းလာတော့။အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြမှာဒီဆက်ရဲဆက်ရဲဒီမိုကရေစီနဲ့ပေါ်ထွန်းလာအောင်စစ်တမတော်တော့လည်းရှိတာ။ဘယ်ဆောင်သွားပြီလဲ။ဘယ်ဆောင်သွားဖို့လိုလားလို့ဆိုတော့ပြတာ။အဲ့ကျွန်တော်လည်းပေါ်သွားပြီလား။
NLD ဘက်ကပြည်အောင်စုအရေးအတွက်တိုင်းသားတွေနဲ့အတူဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းချက်ကိုကြိုဆိုကြောင်းဒါပေမဲ့ဒီသဘောထားဟာလက်တွေ့ညှိနှိုင်းဆောင်ရွက်ရတဲ့အချိန်မှာကိုက်ညီရလားဆိုတာစောင့်ကြည့်ရအောင်မှဖြစ်ကြောင်းရခိုင်မျိုးသားပါတီဘက်ကတုံ့ပြန်လိုက်တာပါပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်က VOA ကိုအခုလိုပြောပြပါတယ်ကျွန်တော်တို့ဆ
ိုင်နေနေတဲ့ကြိုဆိုပါတယ်လို့နော်အချိန်ပိုင်းမှာဆိုရင်တိုင်းသားတွေနဲ့ဆွေးနွေးမယ်ဒါပေမဲ့ညှိနှိုင်းမယ်အစီအစဉ်ရှိဘူးဒီလိုဟိုပြပြဒါကပြောခဲ့တာပဲလေကျမတို့ကကြားကြည့်တော့ဆိုတော့အခုကျတော့အားလုံးကိုလက်တွဲထောင်ရဲကြလိုက်မယ်လို့ပြောနေတယ်ဆိုတဲ့စာကလေးထုတ်တယ်ဆိုတဲ့ကောင်ဟိုပြည်ထောင်စုအရေးမှာဒါမင်္ဂလာရှိတဲ့ကိစ္စကောင်းတယ်နိုင်ငံရေးအလားတူဖြစ်တယ်အဲ့တော့ပြောနေအလုံးနဲ့လည်းညီဖို့လိုတယ်နောက်တကယ်နိုင်ကြတဲ့အခါမှာရောညီနိုင်ရဲ့ပုံတွေပေါ့လေလုပ်ငန်းရှင်တွေတော့ကျမတို့ဆောင်ကြည့်ရမယ်ဒီထားလို့ရှိပါတယ်ဒါပေမဲ့ကျမတို့ဒီစားပေါ်မှာတော့ကျူးဆိုပါတယ်
ဒီမိုကရေစီနဲ့ဖက်ဒရယ်ဘာကိုအရင်ဦးစားပေးမလဲဆိုတဲ့ကိစ္စတွေကလည်းနောက်ဆုံးနှွေးမှုတွေကလည်းဒီပြိုင်နက်ထက်လှုပ်ဖို့မျှော်လင့်ကြောင်းတိုင်းသားပါတီတချို့ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့နိုဝင်ဘာ12ရက်မှာဗဟိုကသဘောထားထုတ်ပြန်ပြီးကန့်လန့်ခဲ့ရလို့ပြီးခဲ့တဲ့စနေနေ့ကသတင်းသမားတွေကိုပြောခဲ့ရပါ
တော်တယ်လားရေးဆိုတော့ကျွန်တော်တို့ကလည်းစံဖွင့်ပေးတယ်ပါတီတော်ကလည်းကစံသားပါတီဖြစ်ရမယ်ဆိုတော့ဒီလောက်ဆုပါတီပေါ့နော်ဖြစ်ရမယ်ဆိုရင်ဒီချက်နဲ့ဒီလောက်ရတာဆိုတော့အခုဒီမှန်တဲ့ဒီမှာတော့ဘာလို့ပွဲမလုပ်ကြမလဲဆိုတော့ခံယူရှိတယ်အဲ့ဒါတော့မလည်းကြားနေတယ်
လက်ရှိလွှတ်တော်တက်တာမှာလဲအာနာယပါတီတိုင်းရင်းသားပါတီတွေနဲ့တက်မတော်ကြသုံးမွင့်ဆိုင်ပြန်လှန်ဆွေးနွေးမှုကတူညီရဲ့လမ်းကြောင်းမပေါ်ဆောင်နိုင်လို့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမအောင်မြင်ခဲ့သလိုပြည်သူ့လွှတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းညီညွတ်ရေးပေါ်ဆောင်မှုကော်မတီကလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်းရေးမှာလွတ်ဆောင်မှုနှိကိုရဲလို့ထောက်ပြနေရလဲရှိပါတယ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကတော့ ရခိုင်ပြည်နယ်အရေးကိစ္စဟာလက်ရှိအစိုးရရဲ့ဒုတိယသက်တမ်းကာလမှာလဲဦးစားပေးအနေနဲ့ရှိနေဦးမယ်ဆိုတာနိုဝင်ဘာ15ရက်ကလုပ်တဲ့အာဆီယံကုလသမဂ္ဂအစည်းအဝေးမှာပြောခဲ့တာပါ NLD ပါတီအနေနဲ့1990နဲ့2015ထွေထွေရွေးကောက်ပွဲရလဒ်ထက်2020ရွေးကောက်ပွဲမှာရခိုင်နှုန်းအများဆုံးနဲ့နိုင်ခဲ့ပြီးပြည်အောင်စုလွှတ်တော်အတွက်အမှတ်နေရာ396နေရာရခဲ့ရပါ American ပြည်ထိုင်အိန္ဒိယပြင်သစ်နဲ့ Australia နိုင်ငံတွေကအနိုင်ရ NLD ပါတီကိုဂုဏ်ပြုကြောင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွက်ပံ့ပိုးသွားမယ်အကြောင်းသဘောထားအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ
်စင်တော်ဝင်းမင်ပါတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲအပြီးပထမဆုံးခီးစဉ်ဖြစ်ရှမ်းပြည်နယ်ကရွှေထွေးကန်တိုင်းစစ်ဌာနချုပ်ကိုသွားပြီးအင်အားအကြီးဆုံးတိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်နဲ့တွေ့ဆုံခဲ့တဲ့ပေါ်ဒီခီးစဉ်ရဲ့ထူခြားမှုကိုဝတ်တပ်ဖွဲ့ဆက်ဆံရေးတာဝန်ခံတွေနဲ့တုံ့သက်သူတူကိုမေးထားရမှာဝါတာဖွဲ့ရဲ့လာရှူယုံဆက်ဆံရေးတာဝန်ခံဥညီရန်ကအခုလိုစာရှင်းပြပါတယ်
။ဒီရွေးကောက်ပွဲပြီးတော့ဒီပထမဆောက်လို့တော့ပြောလို့ရတာပေါ့နော်။ဒီလိုပဲတွေ့နေကြပါ။တမတော်အောင်ဆောင်ပိုင်းနေတဲ့ကိုဗစ်ဂိုးဆက်တွန်းကပေါ့နော်။တွေ့လာတာလည်းဒီခေါင်းနဲ့ဆိုရင်တော့ဒီနှစ်ချိန်၃ချိန်ရှိပြီ
။ဒါအပြင်အခုတွေ့ဆုံခဲ့တဲ့ဝါထူဒေတာတောင်ပိုင်းစစ်ဒေတာတစ်ခွန်တရဲ့တာချီလေးယုံဆက်ဆံရေးတာဝန်ခံဦးစန်းဘိန်းကလည်း
ဒီကောက်ပွဲအောင်မြင်နေပြီးတော့ဒါလည်းပြီးကဖိုင်လပါဘောဗျာအဓိကတော့သူကဒီကျိုးဒေတာဖွံ့ဖြိုးရေးလမ်းကြုံနဲ့လာနေတဲ့အင်ဂျင်နီယာတွေပါနေပါဗျာအဲ့ဒီနောက်တော့လမ်းကြုံနဲ့လည်းဒီဘက်ကလည်းသူတွေမရောက်တာကြာတော့ဒီ mindset ပဲပေါ့နော်ကိုဗစ်ရောဂါချိန်ချုပ်တာဘယ်လိုလဲတော့ပဲကျွန်တော်သိရတာနော
်ဒါပေမဲ့အခုလိုဒီကိုဗစ်ကူညီအရင်စက်တင်ဘာလဆန်းတုန်းကလည်းဝါတာဖွံ့နဲ့မတွေ့ခင်နဲ့တွေ့ပြီးကရင်နဲ့မိုင်းလာဖွဲ့လို့အခြားတိုင်းရင်းသားတပ်တွေနဲ့မတွေ့တော့ပဲဒီတစ်ခေါက်မနေ့ကပဲနေပြီးတော့ပြန်သွားခဲ့တဲ့အပေါ်ဒီခီးစင်ရဲ့ထူးခြားမှုကိုမေးရမှာမြမရင်ကျန်းရေးကိုထဲထဲဝဝင်ပါဝင်လာခဲ့တဲ့သုံးသက်သူဦးညိုအောင်မြင့်က
အဓိကတော့ UWSA ကောင်းကြီးပေါ့နော်အဲ့ဒီနေရာရဲ့နိုင်ငံရေးရောစီးရေးရောအဓိကဦးဆောင်နေအဖွဲ့ကိုလည်းဒါရှင်းပြတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့တမ်တော်ဘက်ကနေပြီးတော့ဒီဟိုအဖြစ် UWSA လို့ဖွဲ့မျိုးကျွန်내ဒီမြန်မာနေဆက်မှာရှိနေတဲ့အဖွဲ့တွေပေါ်မှာဒီစိုးရင်စိတ်ပေါ့နော်အခုလိုရွေးကောက်ပွဲအပြီးမှာ NLD ဆိုတာအနိုင်ရရှိပြီးရဲ့အချိန်အပြီးမှာတော့သူ့အနေနဲ့တော့ဒီတိုင်းသားတွေရဲ့စိုးရင်မှုတမရဘော်ဒါဘလူးရှိတယ်တိုင်းပြည်ရဲ့အချိန်ဒီတည့်အထိတော့တိုင်းသားတွေရဲ့စိုးရင်မှုရှော့ချပေးနိုင်နေတယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာအခုလိုတက်မတော်ထိတ်ဆုံးကောင်းဆောင်ဗိုလ်ချုပ်မှုကြီးမေးအောင်လိုင်းနဲ့ဝါဘကတွေ့ခဲ့သူဥညီကရဲ့နိုင်ငံရေးအဆင့်အရေးပါမှုကိုမေးရမှာဥညီရန်ကပဲထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဖို့ခက်နေပုံကိုအခုလိုရှင်းပြပါလေ
ကျွန်တော်တို့ဒီဝါပြည်နယ်တောင်ပိုင်းတစ်ခုနဲ့စစ်တေတာရဲ့ဒုတိယနိုင်ငံရေးမှုပေါ့နော်။ဘာကြောင့်ဆိုရင်တော့ဒီထက်မကကျွန်တော်တို့အပြန်လန်တွေ့ဆုံဖို့တော့ရှိတယ်နော်။ဘာကြောင့်ဆိုရင်တော့ဒီကိုဗစ်အတော့ဘေးဆိုတော့လည်းတွာလာဖို့အဆင်မပြေဖြစ်တဲ့ခါကြတော့နေနော်။ကျွန်တော်တို့ကတော့ဒီအရင်ကတည်းကရောဒီတမတော်ခေါင်းဆောင်ပိုင်းတွေနဲ့အစိုးရခေါင်းဆောင်ပိုင်းတွေနဲ့ဒီလိုပဲကောင်းမွန်တဲ့ဆက်ဆံမှုတွေရှိနေပါလား
။ဦးညိုမြင့်ကလည်းဝါတာဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကအသက်အရွယ်ရလာပြီးခီးသွားရခက်ချင်ဖြစ်တာမို့အခုလိုအဆင့်နဲ့တွေ့တာဖြစ်နိုင်တယ်လို့သုံးသပ်ပြပါတယ
်ဒီချိန်တုံနဲ့နီးတဲ့နေရာကတော့ဒီဝတ်တောင်ပိုင်းလို့လည်းပြောလို့ရတာပေါ့နော်ဒီဥက္ကဋ္ဌချန်တို့ဘာလို့ဆိုလဲတဲ့ရွယ်လည်းကြီးလာပြီကျမရေးအနေထားပါလို့ဒီပေါ်ပါပဲလို့ထင်ပါလေ
ဒီချိန်ထဲမှာဝတ်တပ်ဖွဲ့အနေနဲ့အစိုးရပါတီ NLD ရဲ့ရွေးကောက်ပွဲအောင်ပွဲကိုအင်္ဂါနေ့ကဝမ်းမြောက်ကြောင်းဂွန်ပြူစာပို့လိုက်တာနဲ့တရုတ်အစိုးရကလည်းအလားတူစာပို့လိုက်ချိန်မှာဒီခီးစဉ်ဖြစ်လာတာကထူးခြားမှုရှိပါလားလို့မေးရမှာဦးညီရန်ကအ
ော်ဒါတော့ဒီတိုက်ဆိုင်မှုပါပဲဒီရက်ပိုင်းတွေပဲထုတ်နေကြဆိုတော့ဒါတိုက်ဆိုင်မှုပါကျွန်တော်မှတ်မိတလားတော့အရင်တုန်းကဒီအရွေးကောက်ခံရတဲ့ဒီ NLD လည်းကျွန်တော်တို့ဝမ်းမြောက်ဂုဏ်ပြုသဝင်လွှာပေးဖို့တာပဲဒါ PDT ရဲ့လုံးဝရွေးကောက်ပြီးမြောက်ပဲဗာဒီအကောင်ဆောင်ဆိုလည်းကျွန်တော်တို့ကောင်းဆောင်လို့ပဲမှတ်ယူပါတယ
်အချိန်တည်းမှာဦးညိုအောင်မြင့်ကလည်းအေးအေးရခိုင်တက်မတော်ရဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာပြန်လုပ်ပေးရေးတောင်းဆိုချက်ကိုတက်မတော်ဘက်ကကြိုဆိုလိုက်ပြီးပူးပေါင်းဆောင်ရွက်ဖို့ဖြစ်လာတဲ့အနေအထားမှာဒီလိုဒီအစီဝါတာဖွဲ့အတွက်လည်းဒီခီးစဉ်ကရှင်းပြဖို့ရည်ရွယ်ပုံရတယ်လို့ဆိုပါတယ်
တော်တော်ကာကွယ်ဦးစီးချုပ်အနေနဲ့အေးအေးပက်ကနေဂျူညာတဲ့အပေါ်မှာပြန်ပြီးတော့အဓိကတော့ရွေးကောက်ပွဲအဲ့ဒီအတွက်ကြောင့်ဒီ UWSA အနေနဲ့ဒီပုံမှာသိလဲသိကျင်မယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအတွက်ကြောင့်ဒီရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုအဓိကရှင်းပြခြင်းတယ်လို့ကျွန်တော်ထင်ပါတယ
်အခုလိုတက်မတော်ဘက်ကနေအရေးအကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေးအေးရခိုင်လက်နက်ကိုင်တပ်ရဲ့တောင်းဆိုချက်ပေါ်ကြိုဆိုလိုက်တဲ့ပေါ် Uni Rangale touch you like Bale.
I can't pet there a quay, look, Madame Benepo, not Sunni, Posuni pet and in it, or Lakana in all, the Gapuin Bina in all.
တော့တက်တဲ့အခင်းချင်းတွေဖြစ်ရင်တော့ကျွန်တော်တို့လည်းဖြစ်စေချင်တယ်ပေါ့နော်။ဦးညီရန်ကပဲအခုနောက်ဆုံးဖြစ်လာတဲ့ဒီတက်ဘက်ကကြိုးစုံမှုပူပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာရေးဝါတဖွဲ့အနေနဲ့လည်းကြားရကကူညီပေးဖို့မျှော်လင့်ထားတယ်လို့ဆိုပြီးဦးညိုမြင့်ကလည်းအခုလိုဖြစ်လာရင်တရုတ
ို့စီဘတ်ဆိုင်ရာသိပ္ပံပညာရှင်တွေကပြောပါရယ်ဒါပြင်ပြင်းထန်တဲ့ယောဂလက္ခဏာတွေလည်းခံစားရနိုင်ခြေရှိတယ်လို့ဆိုပါရယ်ဒီကြောင့်လည်းပတ်သက်ပြီးတော့ AB သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအပါတော်မှာ COVID-19 ယောဂကူးစက်မှုတွေပြန်မြင့်တက်လာနေချိန်မှာပဲ COVID-19 ယောဂဟာဆီးချိုယောဂဝေဒနာရှင်တွေအတွက်ဘလောက်ထိအန္တရာယ်ပိုရှိရဲဆိုတာကိုမိမောင်းထိုးပြနေတယ်လို့ဆီးချိုယောဂကိုလေ့လာနေတဲ့နိုင်ငံတကာဆေးဘဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်ဒီမှာနိုင်ငံအပအဝင်ကမ္ဘာတော်မှာ COVID-19 ကြောင့်သေဆုံးသူတွေထဲမှာဆီးချိုယောဂဝေဒနာရှင်တွေလည်းအတော်များများပါဝင်တာကိုတွေ့ရပါတယ်ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်ရဲ့ဆီးချိုနဲ့အဝလွန်ယောဂဆိုင်ရာပမောက္ခဂျူလီယာနာချင်းကတော့ COVID-19 ယောဂဟာဆီးချိုယောဂဝေဒနာရှင်တွေအတွက်ပိုပြီးတော့အန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောပါတယ
် If we use the UK as an example because they got national data
တနင်္ဂနွေလုံးရဲ့ကျန်းမာရေးမှတ်တမ်းရှိတဲ့ Britain နိုင်ငံကိုဥပမာအနေနဲ့ကြည့်ရင်လူရေ9ရာခိုင်နှုန်းကဆီးချိုရှိပါတယ်ဒါပေမဲ့ COVID-19 ယောဂနဲ့တည်ဆုံးတဲ့သူတွေထဲမှာတော့ဆီးချိုယောဂရှိသူက3ပုံ2ပုံရှိပါတယ်တည်ဆုံးတဲ့နှုန်းနဲ့တခြားယောဂတွေဝင်လာတဲ့နှုန်းကအချိန်နဲ့ဘလောက်ထိန်းနိုင်တယ်ဆိုတဲ့ပုံမှာလည်းမူတည်နေတာပ
ါဆီးချိုယောဂနဲ့ COVID-19 ယောဂကြားမှာဆက်နွယ်မှုတွေကိုအခုခါမှာပိုပြီးတော့ရှင်းရှင်းလင်းလင်းတွေ့မြင်လာနေရတယ်လို့ဆေးဘဆိုင်ရာသိပ္ပံပညာရှင်တွေကဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ Oxford Tech ဆိုပေါင်းခရူယီဟိုမန်ကတော
့ relationship between COVID-19 and diabetes is bidirectional
ဒီနိုင်ငံကဒီဝူဟန်ကနေစောပိုင်းလာတဲ့ဆေးရုံစံသားတွေမှာတော့ COVID-19 နဲ့ဆီးချိုယောဂကြားမှာအတန်အလန်ဆက်နွယ်မှုရှိပါတယ်ဆီးချိုယောဂရှိတဲ့သူတွေကမကြာခဏ virus ကူးစက်ခံရပြီးတော့ရလဒ်တွေကပိုဆိုးပါတယ်ပြီးတော့အဲ့ဒီ virus ကကမ္ဘာတစ်ဝှမ်းမှာပြန့်ပွားကုန်တယ်လို့တခြားလိလာမှုတွေကလည်းဆိုပါတယ်ဆီးချိုယောဂဖြစ်နေတဲ့သူတွေမှာအထူးသဖြင့် type 1 အမျိုးအစားဆီးချိုယောဂရှိသူတွေမှာဒီယောဂပိုပြီးအဖြစ်များပါတယ်ဆီးချိုယောဂရှင်တွေရဲ့သွေးထဲမှာတခြားအတက်များနေတာကြောင့်ခန္ဓာကိုယ်တွင်းဇီဝထိန်းချုပ်မှုအတွက်အန္တရာယ်ပိုရှိပြီးသူတို့အတွက်အချိန်နှီးပိုပြီးတော့ဆိုးစေပါတယ
်လွန်မ14ရက်နေ့ဟာကမ္ဘာလုံးဆိုင်ရာဆီးချိုယောဂတိုက်ဖျက်ရေးနေ့ဖြစ်ပါတယ်ဆီးချိုယောဂဖြစ်နေတဲ့သူအများစုကအဝါလွန်နာနဲ့ကိုခန္ဓာလုံးရှားမှုနဲတာတွေကြောင့်ဖြစ်တဲ့ type 2အမျိုးအစားဖြစ်တယ်လို့ဆီးချိုယောဂလေးလာတွေ့ရှိမှုအသစ်တစ်ခုကဆိုပါတယ်။ကမ္ဘာတော်မှာအဝါလွန်နာအစာအာဟာရမပြည့်ဝတာနဲ့လူနေမှုပုံစံပြောင်းတဲ့နိုင်ငံတွေများလာနေတဲ့အတွက်ဆီးချိုယောဂဝင်တာခံစားရတဲ့သူတွေလည်းတိုးလာနေပါတယ်။အဲ့ဒီဆီးချိုယောဂရဲ့ဒဏ်ကိုအကြီးအမားဆုံးခံရတာကတော့တရုတ်၊အိန္ဒိယ၊ဘရာဇီး၊မက္ကဆီကို၊အင်ဒိုနီးရှား၊အီဂျစ်၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်၊တူရကီနဲ့ထိုင်းနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်။ဒီလေလာတွေးရှိမှုအရာတော့ကမ္ဘာတော်မှာဆီးချိုယောဂဝေဒနာရှင်ပေါင်း463သန်းကျော်ရှိပြီးဒီထဲကထပ်ဝက်နီးပါးလောက်ဖြစ်တဲ့218သန်းက type 2အမျိုးအစားဖြစ်ပါတယ်ဆီးချိုယောဂဝေဒနာရှင်တွေထဲက80ရာခိုင်နှုန်းကဆင်းရဲတဲ့နိုင်ငံတွေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဆီးချိုယောဂနဲ့ဒါနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်သေဆုံးသူဟာ 4.2 သန်းရှိခဲ့ပါတယ်ဒီထဲမှာမျက်စိကွဲတာကြောက်ကပြင်းသွားတာလေဖြတ်တာနှလုံးယောဂစတာတွေပေါင်းပါတယ်မကြသေးခင်ကထွက်ရှိတဲ့အစီရင်ခံစာအရတော့လူမဲတွေနဲ့တိုင်းသားလူနည်းစုတွေအတော်များများမှာငကိုစည်းကြိုယောဂအခန်းတွေရှိနေတတ်တာကြောင့်ဒီလူတွေဟာ COVID-19 ယောဂခံရနိုင်ကြီးပိုများတယ်လို့လည်းဆိုထားပါတယ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီAndroid phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American သမအတန်လွှင့်နေပါတယ် ခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာထဲမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ရမှာပါ။လာမယ့်9နှစ်သက်တမ်းအတွင်းမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာအကန့်အသတ်တွေကြားထဲရောက်နေတဲ့မျှော်လင့်ချက်တွေနဲ့ပဲဆက်သွားနေမှာပါဆိုပြီးအစကြီးရေးသားထားတဲ့ Sebastian Strangio ရဲ့ How Will Myanmar's Election Affects Its Foreign Policy ဆိုတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။အများမြောင်မှန်းထားသလိုနိုဝင်ဘာရွေးကောက်ပွဲကတော့ဒေါက်ဆန်းစုကြည်နဲ့ NLD ပါတီကိုဒုတိယကြိမ်အပြတ်သက်အောင်နိုင်ခြင်းနဲ့တွေ့မြင်ခဲ့ကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရ25ရာခိုင်နှုန်းကိုစစ်တပ်ကနေရာယူထားတဲ့လွှတ်တော်မှာ NLD က 83.2 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပြီးလွှတ်တော်နေရာစလုံးရဲ့ 61.9 ရာခိုင်နှုန်းကိုလွှမ်းမိုးချုပ်ကန်နိုင်မှာဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီအတွက်က NLD ကိုအဆိုးအဝါဖွဲ့စည်းစေနိုင်မှာဖြစ်ပြီးအသက်95နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလည်းနောက်ထပ်9နှစ်သက်တမ်းအာဏာဆက်လက်တည်မြဲစေမှာဖြစ်တယ်လို့យေတာထားပါတယ်။ NLD အစိုးရတည်းရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီး2020နဲ့2015ပါတီကြီးညာစာတမ်းနှစ်ခုကိုဆောင်းပါးထဲမှာနှိုင်းယှဉ်យေတာထားပြီးတိတ်ပြီးထူးထူးခြားခြားအပြောင်းအလဲတွေတွေ့ရမှာမဟုတ်ဘူးလို့ဆိုပါတယ်။ပါတီရဲ့2015ကြီးညာစာတမ်းထဲမှာပေါ်ပြပါရှိတဲ့အသေးစိတ်အချက်အလက်တွေဖြစ်တဲ့ပြန်လည်အကျိုးစီးပွားဖြစ်တွန်းဖို့ဖက်ဆက်လုပ်ငန်းများဆိုတဲ့အပိုက်ကို2020ကြီးညာစာတမ်းမှာချန်လှပ်ထားတာလွယ်ပြီးကျန်တဲ့နိုင်ငံသားရေးမူဝါဒအားလုံးဒီပါတူညီနေတယ်ဆိုပြီးတော့မိုးတူစာ Singapore's ISEAS Yusuf Aishak Institute ရဲ့ရေးသားဖော်ပြချက်ကိုထည့်သွင်းကိုးကားထားတာတွေ့ရပါတယ်။တကယ်ဆို2015ကြီးညာစာတမ်းမှာလည်း1984အခြေခံဥပဒေပါနိုင်ငံများငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူအတိုင်းနိုင်ငံတကာငြိမ်းချမ်းရေးနဲ့သဟဇတာဖြစ်ရေးဆိုတဲ့လွတ်လပ်တဲ့နိုင်ငံသားရေးမူဝါဒကိုဖော်ပြထားတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။တစ်ဆက်တည်းမှာပဲပုံမူရင်းနှီးကျွမ်းဝင်တဲ့နိုင်ငံတကာဆက်ဆံရေးကိုထူထောင်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးသွားမယ်လို့2015ကြီးညာစာတမ်းထဲမှာကတိကိုပြုထားပါတယ်။နိုင်ငံသားရေးမူဝါဒအနေနဲ့2020-2015ပါတီကြီးညာစာတမ်းနဲ့အရတိတ်ထူထူတူတူမရှိပေမဲ့ NLD ရဲ့ရွေးကောက်ပွဲအောင်နိုင်မှုနှစ်ခုပေါ်မှာကွဲပြားတဲ့ထင်မြင်ယူဆချက်တွေလည်းရှိနေတယ်လို့ဆိုပါတယ်။2015မှာမြန်မာအရေးအပြောင်းလဲအတွက်မြင့်မာတဲ့မျှော်လင့်ချက်တွေရှိခဲ့တယ်လို့လူမျိုးရေးခွဲခြားမှုနဲ့မွတ်စလင်မုန်းနီးရေးပြန့်နှံ့လာမှုအပေါ်စိုးရိမ်ချက်တွေရှိခဲ့တယ်လို့យေတာထားပါတယ်။နောက်တိုင်းလေးလာသုံးသပ်သူတွေကတော့ဒေါက်အဆန်းစုကြည်ဟာဒီကိစ္စကိုထုတ်ပေါ်ပြောကြားဖို့အတွက်အသင့်တော်ဆုံးလူတစ်ယောက်အဖြစ်သုံးသပ်ကြပါတယ်။2020မှာတော့ NLD နဲ့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအနောက်အစိုးရစိတ်ကောင်းစေတနာတွေလုံးဝပါခဲ့ရတယ်လို့ဆိုပါတယ်။ဒီလိုနိုင်ငံကအမြင်ပြောင်းလဲလာမှုဟာတရုတ်ကိုဘလို့ကင်တွယ်မလဲစတဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးစိန်ခေါ်ချက်တွေကိုကင်တွယ်ရမှာဒေါက်အဆန်းစုကြည်အနေနဲ့ပြည်ထောင်ချက်ဖြစ်ပေါ်ရာရှိတယ်လို့ဆိုပါရယ်တရုတ်နိုင်ငံနဲ့ကီလိုမီတာ2200လောက်ထိဆက်နေတာရယ်ငယ်ဆက်ဒေသတွေကိုထိန်းချုပ်ထားတဲ့လက်နက်ကန်တိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့ယင်းနီးတဲ့ဆက်ဆံရေးရှိတာရယ်ဆိုတာမြန်မာနိုင်ငံသားရေးမူဝါဒရဲ့အရှိတရားအနေနဲ့ဆက်လက်တည်ရှိနေပါတယ်တရုတ်ဩဇာကြီးထွားလာမှုအပေါ်မြန်မာအစိုးရရောစစ်တပ်ကပါစိုးရိမ်မကင်ရှိကြပေမဲ့ NLD ကတော့တရုတ်နဲ့ပတ်သက်လာရင်တိတိတသားကြီးမမထထန်ဆက်ဆံပွဲမရှိဘူးလို့ဆိုပါရယ်မြန်မာရေးစိတ်ကုန်နေကြတဲ့အနောက်နိုင်ငံတွေကြောက်လဲတရုတ်နိုင်ငံရဲ့တန်တမာရေးအကာအကွယ်ဟာဒေါက်တာဆန်းစုကြည်အတွက်မလုံတကူလို့ဖြစ်နေရပါတယ်တဲ့ဒါအပြင် NLD ရဲ့ပြည်တွင်းရေးမှန်းချက်ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုတာကလည်းတရုတ်နိုင်ငံရဲ့အထောက်ပံ့ကအခရာကျနေစေဖြစ်ပါတယ်လာမယ့်9နှစ်မှာမြန်မာနိုင်ငံဟာလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒကိုပဲဥတီကျင့်သုံးလိမ့်မယ်လို့ညွှန်လင်းရပါတယ်တရုတ်နိုင်ငံနဲ့ထိစပ်နေတာကိုထေမီကာမီရှိဖို့ချိန်ဝင်ရှာအနေနဲ့တခြားသောနိုင်ငံတွေနဲ့လည်းနိုင်ငံရေးစီးပွားရေးကိုချက်ထွင်တာမျိုးတွေလည်းရှိမယ်လို့အကြောင်းပြချက်ပေးထားပါတယ်ဒါပေမဲ့ပထမ9နှစ်သက်တမ်းအတွင်းလူအခွင့်အရေးနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခံရတာတွေခွဲခြားဆက်ဆံခြင်းနဲ့လူမျိုးရေးထောင်ချောက်တွေဆက်လက်ပြီးတိုးဝင်နေတာဟာအနောက်အင်အားကြီးနိုင်ငံတွေနဲ့တိုးမြင့်ဆက်ဆံမှုအတွက်အခက်အခဲတွေဖြစ်နေလိမ့်မယ်လို့ဆိုပါတယ်ရလက်အနေနဲ့မြန်မာနိုင်ငံသားရေးမူဝါဒဟာစီးပွားရေးနဲ့လုံခြုံရေးကဏ္ဍတွေမှာဒေသတွင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဂျပန်၊ထိုင်း၊တောင်ကိုရီးယား၊စင်ကာပူနိုင်ငံတို့နဲ့ဆက်လက်ပြီးတော့တည်တံ့နေမှာဖြစ်ပြီးတရုတ်နိုင်ငံနဲ့တော့တည်တည်ငြိမ်ငြိမ်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ပြည်တွင်းပဋိပက္ခတရုတ်လွှမ်းမှုကိုကြောက်ရွံ့စိတ်နဲ့တရုတ်ပြည်ရဲ့အကူအညီလိုအပ်မှုတွေကြောင့်တရုတ်ပြည်ဆိုင်ရာမြန်မာနိုင်ငံသားရေးမူဝါဒဟာပြာများနေလိမ့်မယ်ဆိုပြီးတော့ရေးသားဖော်ပြထားပါတယ်။ပြေဆုံးကတော့ www.thediplomat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကျန်ပြအခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ရခိုင်ပြည်နယ်ကဒေသတချို့မှာရွေးကောက်ပွဲကျင်းပဖို့အေးရခိုင်တပ်တော်ကတောင်းဆိုရဘူး။တပ်မတော်ကတူဆိုလိုက်ပါတယ်။တချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းသူတို့အနေနဲ့အစိုးရအသစ်ပြန်လဲဖွဲ့စည်းရခါအမျိုးသားပြန်လဲသစ်မြရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောထားတာရှိပါတယ်။ဒီအခြေအနေတွေကြောင့်ရခိုင်ပြည်နယ်ရဲ့ရှေ့အလားအလာကိုအကောင်းဆုံးဘလောက်ထိမျောလင်းနိုင်ပါသလဲ။ရခိုင်ပြည်နယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့ကျွန်တော်ကြော်စံစာဆွေးနွေးသုံးသပ်ထားပါရစေ။ဒီကလောလောဆယ်ဖြစ်ထွန်းလာနိုင်တဲ့အလားအလာကိုဦးစံကျော်လှကအခုလိုစတင်သုံးသပ်ပြပါရစေ
။လောလောဆယ်မှာတော့တစ်ဖက်တစ်ဖက်ကြညာချက်တွေထုတ်ပြီးတဲ့နောက်မှာနေနေကတော်တော်လေးအင်းချမ်းသာတဲ့သဘောရှိပါတယ်။စစ်ဗန်ခတ်တန်လေးမကြားတော့ဘူးဆရာကြီး။ဒီတိုင်းသာအပြုသဘောဆောင်ပြီးပါကြမယ်ဆိုရင်ရေကောက်ပွဲပြီးအလွန်ကာလမှာလဲအေးအေးဆေးဆေးဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ
်အေးအေးဆေးဆိုတော့သူတို့တော်တော်ညှိရမှာပေါ့နော်ဒီဘက်ကတောင်းဆိုရဲအနေအထားနဲ့ဒီဘက်ကလိုက်ကျော်နိုင်တဲ့အနေအထားအဲ့ဒီတောင်းဆိုမှုနှစ်ခုကရောညှိနှိုင်းစစ်ဆေးနိုင်မယ်အဆင့်ထိရောက်နိုင်ပါသလားအပြစ်ခတ်ရဆက်ယူနောက်ပဲဖြစ်အောင်မထင်ပထမဆုံးကတော့
အခုထိကတော့မြန်မာထင်သာတောင်းဆိုမှုတော့တခုမှမရှိသေးဘူးဆရာဟုတ်ကဲ့ညှိနှိုင်းဆွေးနွေးတဲ့အခါတော့တဖက်နဲ့တဖက်ကပြောကြမှာပဲအဲ့လိုပြောကြတဲ့အခါမှာလိုတာရှိမယ်ပိုတာရှိမယ်အလွေတကူနဲ့ရှောရှောမောမောဖြစ်ဖို့ဆိုတာကတော့ကျွန်တော်တို့အရှင်ကာလတစ်ခုကိုစောင့်ရပါမယ
်ဟုတ်ကဲ့ဒါကတော့တိုက်ပွဲနဲ့ပတ်သက်တဲ့ကိစ္စအထူးသဖြင့် AA နဲ့တမတော်ကြားကိစ္စပေါ့လေနောက်တစ်ခါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းရွေးကောက်ပွဲနိုင်ပြီးနောက်မှာဒီတစ်ခါတော့မျိုးသားပြန်လည်သစ်မြေရေးမျိုးသားညီညွတ်ရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောနေတာကြားပါတယ် NLD လူကြီးတယောက်ဆိုလို့ရှိရင်လောက်ထိပြောထားလဲဆိုရင်ဒီပြည်နယ်တွင်မှာအမတ်မဲအများစုအနိုင်ရတဲ့ပါတီကိုဝန်ကြီးချုပ်ရွေးခွင့်အဲ့ပါတီကရွေးပြီးတင်ပြတဲ့ဝန်ကြီးချုပ်ကိုခတ်မဲ့ threat သဘောတော့မှသူကတော့အတိအကျမပြောနိုင်သေးဘူးလို့ပြောတယ်ဆိုတော့အဲ့ဟာတကယ်ဖြစ်လာနိုင်မှာလားအဲ့ထောက်ထိမျှော်မှန်းနိုင်မှာလားခင်ဗျာ
ကျွန်တော်တို့ဒီပြည်ခဲတဲ့စင်ဟာအတွေ့အကြုံရဆိုတော့အဲ့လိုထင်ယုံကြည်လို့တော့မရသေးဘူးဆရာအခုရခိုင်ပြည်မှာအခုလက်ရှိအနေအထားမျိုးမှာလည်း NLD ကငားနေရနိုင်ထားတယ်တကယ်လို့များရေကောက်ပွဲဆက်ပြီးတော့လုပ်မယ်ဆိုရင်ရခိုင်ပါတီတွေကနိုင်လာနိုင်စရာအကြောင်းရှိပါတယ်။ကျန်တဲ့နေရာ20ဒီဟိုတည်နေဆက်မှာဆိုရင်နေရာ20လောက်နေရာ20လောက်ကျန်တယ်ဆရာ။အဲ့တော့ဒီနေရာမှာရေကောက်ပွဲလုပ်လိုက်လို့ရခိုင်ပါတီတွေများများစားစားနိုင်လာရင်တော့ဒီ NLD အနေနဲ့စဉ်းစားဖို့ကောင်းပါတယ်။အခုအနေအထားမျိုးမှာတော့ဖိတ်ပြီးတော့မတွေ့ရသေးပါဘူး။ကြော်ရဆိုတာလည်းကျွန်တော်တို့အပေါ်မှာတခုမှမရှိသေးဘူ
း ANB ပါတီအနေနဲ့ပေါ့လေမဲအများစုနိုင်လာခဲ့ပြီဆိုရင်ညွန်မှန်းချက်ကဘယ်အထိထားပါလဲတော့ပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုတမနာကအတူပြုပေးစေခြင်းသလားသူတို့မဟုတ်ဒီအဆင့်ထိမရဘဲနဲ့လည်းပဲညှိနှိုင်းသွားမယ်ဆိုရက်ပြင်ဆင်ချက်များရှိပါသလားခင
်အဲဒါတော့ကျွန်တော်တို့သူတို့နဲ့ညှိနှိုင်းမယ်ဆိုတာကတော့ကျွန်တော်တို့တော့ဖို့အရှင်စောပါသေးတယ်ဆရာဒါတော့ဒီကြားရဲ့ကာလမှာဖြစ်ပေါ်လာတဲ့အခင်းချင်းပေါ်မှာဒီလိုပြောရမှာပဲ
ဆိုတော့အခုနိုင်ဖို့လို့တော့လုံးဝမျှော်မှန်းချက်ထားနိုင်နေပေါ့နော်အခုပြရွေးကောက်ပွဲပြုလုပ်လာမယ်ဆိုရင် AMD ကအများစုနိုင်သွားနိုင်တယ်လို့ဆိုတာပေါ့လေ
အခုကျန်တဲ့နေရာတွေမှာရွေးကောက်ပွဲကိုဆက်ပြီးတော့လုပ်မယ်ဆိုရင်တရားတော်တော်များများကိုရခိုင်ပါတီတွေနိုင်ကြမှာပဲအထူးသဖြင့်ကျွန်တော်တို့ဒီ AMD ကနိုင်မှာပါတခြားတခြားရခိုင်ပါတီတွေကလည်းနိုင်ချေအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ညီနိုင်ဖြစ်မယ်ဆိုရင်အောက်ခြေအဆင့်အနည်းဆုံးငါတို့ဒီအဆင့်ရရင်တော့လက်ခံညီနိုင်မယ်ဆိုတော့ bottom line ပေါ့လေအဲ့လိုသတ်မှတ်ထားချက်ကိုရှိပါလားခင်ဗျာအောက်ခြေအဆင့်ဒီအဆင့်ကိုသဘောတူညီရရင်တော့လက်ခံမယ်ဆိုတော့သတ်မှတ်ချက်မျိုးကရှိပါသလားစဉ်းစားကြည့်ကြလော
လောဆယ်မရှိသေးပါဘူးဆရာ
ဆိုတော့ဖြစ်နိုင်ခြေကတော့ဟိုအမြင့်ဆုံးကတော့ဝန်ကြီးချုပ်ဖြစ်နိုင်မယ်သူကလည်းပြောရတယ်ပေါ့လေဒီအစိုးရထဲမှာအစိုးရအဖွဲ့ဝင်တွေဟာဒီဒီခိုင်ပါတီတွေကဖွဲ့ဝင်တွေလည်းပဲပါဝင်လာနိုင်တယ်ရုပ်စွာဆိုအဲ့လောက်ကြီးတော့ပြောကြပါခင်ဗျာဆိုတော့ကျွန်တော်အဲ့ဒါသိချင်လို့အဲ့လောက်ကြီးဆိုရင်ရောပရောဂျင်နာလောက်တယ်လို့ပြောရမလားပါတီတွင်းမှာမညှိရသေးဘူးထင်ပါတယ်ဥစ္စာနယ်ပါလို့
မညှိရသေးပါဘူးကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့အစ်တူဝင်ပြောပြီးမှ ကျွန်တော်ဆောင်ရွက်ရမယ့်တိစ္ဆာဖြစ်ပါတယ်အခုလောလောဆယ်မှာကျော်လို့မရနိုင်သေးပါဘူ
းဟုတ်ကဲ့အဲ့ဒါနိုင်ငံရေးပိုင်းပေါ့လေနောက်တစ်ခုကရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးရေးပိုင်းဒီလိုညဉ့်ညံ့ရေးရသွားတယ်ဆိုရင်ကိုပဲရခိုင်ပြည်နယ်မှာအင်မတန်အောက်ကြောက်ကြဖြစ်နေတဲ့ထွထုံကြနေတဲ့စီးပွားရေးတွေပြန်လည်လုပ်ရမယ့်ကိစ္စတွေအများကြီးရှိနေပါလိမ့်မယ်အဲ့ဒီဟာကဘလောက်ထိလုံနိုင်မယ်ထင်ပါလေတကယ်လို့အပြစ်ခတ်ရဆဲရဆိုရဲအစင်းဆောင်တဲ့ကိုစီးပွားရေးပြန်လဲကျွန်ရေးကိုစတင်လုံနိုင်မယ်ထင်ပါသလားလုံဝညဉ့်ဉန်းရေးလိုအပ်ပါသလားတချို့ပြည်နယ်တွေမှာလည်းအပြစ်ခတ်ရဆဲယူနေအပြစ်ရအဖွဲ့တွေနဲ့ညှိနှိုင်းပြီးတော့ပြည်နယ်ဖွံ့ဖြိုးရေးလုပ်နေကြတာတွေဥစားကျွန်တော်တို့ကြားမှာဖြစ်ပါတယ်အဲ့ဒီခိုင်ပြည်နယ်ဖွံ့ဖြိုးရေးအလားအလာနဲ့ဆက်ဆက်ပြီးသုံးသပ်ပေးပါခင်ဗျအပြစ်ခတ
်ရဆဲတာလောက်နေတော့ဒီကဖွံ့ဖြိုးရေးတာအကြီးတိုးတက်လာမယ်လို့အဲ့လိုပြောလဲချက်ထားလို့မရသေးဘူးဟာမရသေးပါဘူးအခုတော့မှကျွန်တော်တို့မှဒီအခုတိုက်ပွဲတဲ့ကာလအတွင်းမှာပြည်စစ်တော်ရဲ့အခြေအနေကိုတော့မနေ့ကစပြီးတော့ကျွန်တော်တို့ရှောက်လဲရအောင်မယ်။ဒီကဒီအပြစ်ခတ်ရစစ်တာကနေတဆင့်ငင်းချမ်းရေးကိုဆောင်ရွက်ပေးနိုင်ဖို့လိုပါတယ်။အဲတကယ်တော့ငင်းချမ်းရေးဆိုတာကလည်းဒီတိုင်းရင်းသားတွေတောင်းဆိုနေတဲ့အခြေအနေမျိုးတစ်ခုခုကိုရောက်ပြီးမှဒီစစ်မှန်တဲ့ငင်းချမ်းရေးဆိုတာဖြစ်လာမှာဖြစ်ပါတယ်။အဲ့လိုအမျိုးတွေကိုမရောက်သေးရဲ့ငင်းချမ်းရေးဆိုလို့ပြောလို့ရအောင်အခြေအနေမျိုးကခက်ခဲတယ်။အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာဒီကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Democracy ပုံစံမျိုးပြန်ပြန်ဆန်ဆန်ဖြစ်လာနိုင်ရင်တော့ဒါငင်းချင်ရလေဖြစ်လာမှာပဲ။အဲ့ဒီနောက်ပိုင်းမှာအားလုံးကျွန်တော်တို့ငင်းအချင်းစော်နဲ့ကျွန်တော်တို့ကဒီဖွံ့ဖြိုးတဲ့နိုင်ငံတစ်ခုကိုကျွန်တော်တို့တည်ဆောက်နိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ဒီဥစားညာလာပြောဆိုပဲစီပင်းဆောင်တဲ့ဒုက္ခတွေရိကိစ္စအဲ့ကိစ္စတွေကိုအရင်ဖြေရှင်းရမယ်ဆိုတော့အဲ့ကိစ္စရောအချိန်တွေဘယ်လောက်ထိဆိုးနေပါသလဲအခုလောဆယ်အခုပြင်းလို့ဆရာဘာရှိရလဲမဘာလုပ်ရမလဲပြင်းအ
ာခုဆိုတော့ဆရာတို့သိတဲ့အတိုင်းပဲလေဒီမှာစီပင်းဆောင်တဲ့နေတာမဟုတ်ဘူးနှစ်သိန်းတော်လောက်ရှိတယ်အဲ့ဒီထက်မှာကိုလည်းငါပြတ်တော့တဲ့လူရှိတယ်အေးဆုံးတော့တဲ့လူရှိတယ်မနေ့ကပဲကျွန်တော်တို့လက်တော်မှာမေးခွန်းတော်မေးလို့ဒီကြားထက်မှာဒီလူတွေအပေါ်မှာလည်းရှင်းမင်းနေတဲ့ဒီလူတွေအပေါ်မှာဘလို့လုပ်ကြမလဲအဲ့လိုပုံစံမျိုးကျွန်တော်တို့မှာဒီဈာကာလာထင်းမှာကိုဖြက်စစ်တော့တာအတွက်ကျွန်တော်တို့မှာလုပ်เสียခိုင်နေစရာတွေအများကြီးရှိပါတယ်ဒီတော့ကျွန်တော်တို့ကဒီအပြစ်ခံရစစ်တယ်ဆိုရင်တစ်ဖက်ကလည်းအစိုးရဘက်ကပုံမူစူးစမ်းတယ်ဆိုရင်တော့ဒီကိစ္စရေးပိုင်းလောလောဆယ်မှာတို့ရဲ့ကိုနေရာကိုပြန်ပြီးတော့ကိုဒေသကိုသွားပြီးတော့လုံနိုင်ခိုင်နိုင်တဲ့အနေအထားမျိုးကိုတော့ရရှိလာပါပ
ါဟုတ်ကဲ့အခုဒီနောက်တချို့သတင်းကြပါရင်တပ်မတော်ဘက်ကစခန်းတွေမှာအလံအဖြူတွေထောင်ထားတယ်ဒါ ceasefire ပေါ့လေအပြစ်ခတ်ရတဲ့ဆွဲသဘောနောက်ပြီးတော့သင်းဘောမှာလည်းပဲအလံအဖြူတွေလွှင့်ထားတယ်လို့ကြားပါရစစ်သင်းဘောတွေမှာဒါတပ်မတော်ဘက်ကအဲ့ဒီတော့အေးအေးရခိုင်တပ်တော်ဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုတွန်းပြန်တဲ့အပြုအမူမျိုးသတင်းကြပါလဲခင်ဗျာ
အဒီကိစ္စတော့ကျွန်တော်ဘာတစ်ခုမှမကြသေးဘူးဆရာ
ဒါပေမဲ့လောလောဆယ်တိုက်ခိုက်မှုအပတ်တိုက်ဒီတိုက်ပွဲတွေဘာတွေတော့မရှိဘူးပေါ့ခင်ဗျာ
တိုက်ပွဲတွေကတော့တော်တော်ကိုအလုံးဝလောလောဆယ်မရှိဘူးလို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီရခိုင်ပြည်နယ်မှာညဉ့်ညံရေးရကြပြီဆိုရင်ပေါ့လေအေအေနဲ့ညဉ့်ညံရေးသူတွေမျိုးအပြစ်ခတ်တွေရဆဲကြပြီတိုက်ပွဲတွေရသွားပြီဆိုရင်ဘုဘဲရောက်ဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့တစုံတရာပြည်လည်မှုရနိုင်တဲ့လမ်းကြောင်းပွင့်လာတယ်ထင်ပါလား။ဟုတ်ပါကော
ရောက်တော့တဲ့ဒီဒုက္ခတွေနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံအနေနဲ့ဒီအဲ့ဒီစိစကမစဉ်းစားလို့မရဘူး။ကျွန်တော်တို့အားလုံးစဉ်းစားရမှာပဲ။အလောလောဆယ်တော့ဒီအစိုးရဘက်ကလည်းအကောင့်တွေဖော်နေတာတော့ရှိပါတယ်။တတော်အေးအဖွဲ့ကတာမန်ပြောင်းနေပြအပြစ်ခတ်ရစစ်တာလောက်နေဒီကိစ္စမှာဖြစ်ဖြစ်ဝင်ပါဝင်ဆောင်ရွက်ဖို့ဆိုတာတော့မဖြစ်နိုင်သေးဘူးလို့ယူဆပါတယ်။အဲ့လိုလုပ်ဖို့အတွက်တရားဝင်လုပ်ပိတ်ခွင့်တွေရဖို့လိုတယ်။အဲ့လိုတရားဝင်အခွင့်အရေးတွေရပြီးမှဒီကိစ္စတွေကဆောင်ရွက်လို့ရမှာပါ။လောလောဆယ်တော့ဒီကိစ္စကဒီလက်ရှိတာဝန်ယူနေတဲ့အစိုးရကိစ္စပဲဖြစ်ပါတယ်
။အေးအခုနောက်ဆုံးဖြစ်ပေါ်တူတက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဦးဇညောလာဘယ်လောက်ထိအကောင်ညွှန်မှန်းထားပါလဲဘယ်အထိဖြစ်လာနိုင်တယ်လို့ညွှန်မှန်းပါသလဲဒီဖြစ်နေတဲ့တခုဟုတ်ကဲ့ပြောပါ
တယောက်ကိုတယောက်နားလေသဘောပေါက်ပြီးတော့အဖြစ်ခတ်တွေရထားကြတယ်အဲ့ဒီကနေတစင်တရားဝင်အဖြစ်ခတ်ရတာမျိုးအဲ့ဒီကနေတစင်မြန်မာတနိုင်ငံလုံးငင်းချမ်းရေးတီညှော်လင့်ပါတယ်အခုငင်းချမ်းရေးနဲ့ပတ်သက်လို့အဓိကစဉ်းစားနေရတာကဒီရောက်ပိုင်းမဟာမိတ်အဖွဲ့တွေအဲ့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့သူတို့ကတစုတဝဲတွေဆိုတော့ဒီအေအေနဲ့ဆိုရနဲ့နားလည်မှုအပေါ်မှာမူတည်ပြီးတော့အခြားတခြားပူပေါင်းပါဝင်နေတဲ့အဖွဲ့အစည်းတွေကလည်းနားလည်မှုရနိုင်လိမ့်မယ်လို့ပြောလဲပါတယ်။အ အတနည်းပြောရရင်တော့ဆရာကြီးဒါညဉ့်ချမ်းရေးအတွက်ရောင်ရှိပါပဲမျောလင်းချက်ထားနိုင်တဲ့ညဉ့်ချမ်းရေးရောင်ရှိလို့ပြောလို့ရပါတယ
်ဟုတ်ကဲ့မြန်မာပြည်မှာမျောလင်းပြီးတော့မျောလင်းသလိုဖြစ်လာတဲ့ဟာလည်းကြုံခဲ့ဘူးတော့စံစရာစိတ်ကတော့တထင်းထင်းရှိနေတုန်းဖြစ်ပါတယ်တကယ်လို့အများမအောင်မြင်ခဲ့ရင်ဆိုးဆုံးအခြေအနေကဒုံရင်းပြန်ရောက်သွားနိုင်ပါသလားခင်ဗျာအဲ့လိုဆိုနိုင်သေးလား
အဘသို့ပြောမြန်မာနိုင်ငံရဲ့ညီချင်းရဲ့အနေအထားမျိုးကအဲ့လိုသဘောရှိပါတယ်ဆွေးနွေးလိုက်တိုက်ပွဲဖြေလိုက်တမိတော်ပြောလိုက်တော်အလွန်တရာပြန်ပြီးတော့ဆိုးသွားတဲ့အခြေအနေတိဥတည်သွားလိမ့်မယ်လို့တော့ကျွန်တော်လည်းချက်မထားပါဘူးတတိဝရိယနဲ့တော့ကျွန်တော်တို့ကစူးစမ်းပြီးတော့ဆောင်ရွက်တော့ကြရမှာပါ
COVID-19 ရောဂါပိုးရှိရှိဆန်သက်စစ်ဆေးတဲ့နီလန်တွေရဲ့မှာနှာခေါင်းနဲ့အာခေါင်းတိုးဘက်တွေယူပြီးဆန်သက်စစ်ဆေးတဲ့နီလန်တွေဟာဗိုင်းရပ်စ်ပိုးကိုဆန်သက်စစ်ဆေးတဲ့နီလန်တွေဖြစ်ပြီးသွေးကနေဆန်သက်စစ်ဆေးတဲ့နီလန်ကတော့ဗိုင်းရပ်စ်ပိုးကိုဆန်သက်စစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ခုခံစနစ် antibody ကိုဆန်သက်စစ်ဆေးတာဖြစ်တယ်လို့သိရပါတယ်။လက်တလောရောဂါပိုးကူးစက်ခံထားရခြင်းရှိမရှိဆိုတာကိုဆုံးဖြတ်တဲ့နေရာမှာအထောက်အကူမဖြစ်တဲ့သွေးကနေဆန်သက်စစ်ဆေးတဲ့ test kit အကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။လူတစ်ယောက်ကဒီ COVID-19 ယောဂါပိုးဝင်ရောက်ပြီးပထမလက္ခဏာပြတဲ့အချိန်ကစပြီးတော့တပတ်မြောက်တဲ့နေ့မှာသူ့ရဲ့သွေးကိုစစ်ဆေးမယ်ဆိုလို့ရှိရင်ယောဂါပိုးရှိသူ100မှာ30ရာခိုင်နှုန်းကပဲဒီ antibody ထွက်တယ်ပေါ့နော်ပိုးရှိကြောင်ပြတယ်နောက်တစ်ခါသူတို့ကိုပဲနောက်ထပ်နှစ်ပတ်မြောက်တဲ့နေ့မှာပြန်စစ်လိုက်လို့ရှိရင်တော့ပိုးဝင်သူစုစုပေါင်းရဲ80ရာခိုင်နှုန်းမှာဒီ antibody ကိုကိုခံစနစ်ထွက်လာတယ် antibody ရှိတယ်ဆိုတာစံသက်တွေ့ရှိတယ်သုံးပတ်နဲ့အထက်မှာစစ်မယ်ဆိုလို့ရှိရင်တော့သူတို့က90ရာခိုင်နှုန်းအထိ antibody တွေစံသက်စစ်စစ်တွေ့ရှိတယ်အဲ့တော့ဒီအဖြေတွေကမူတည်ပြီးဗာပြောနိုင်လဲဆိုတော့ဆရာတို့ကရောဂါပိုးဝင်ရောက်ပြီးတော့နော်ပထမဆုံးပြတဲ့လက္ခဏာကနေသုံးပတ်နော်နှစ်ပတ်နဲ့သုံးပတ်ကြာမှသာလျှင်ဒီသွေးကိုယူပြီးစစ်ဆေးတော့မှသာလျှင်သူ့ရဲ့ခန္ဓာကိုယ်တွေကိုပိုးဝင်ရောက်ဘူးလားမဝင်ရောက်ဘူးလားဆိုတာပြောနိုင်တယ်အဲ့တော့ပထမလက္ခဏာလည်းမသိဘူးပိုးဝင်ရောက်တာလည်းမသိပဲနဲ့ဒီသွေးကိုသွားပြီးစစ်ဆေးမယ်ဆိုရင်အကျိုးမရှိဘူးပေါ့နော်သူ့ကိုဆရာတို့ပြန်ပြီးသုံးသပ်ရတာမှအများကြီးအခက်အခဲဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီ community ပြည်သူလူထုတွဲမှာဒီစစ်ဆေးနည်းကိုစံသက်မစစ်ဆေးသင့်ဘူးလို့လောဆယ်အကြံပြုထားတယ်ပေါ့နော်
COVID-19 တန်လျာရှိလို့နှာခေါင်းနဲ့အာခေါင်းတိုးဘက်တွေယူပြီး virus ပိုးကိုစံသက်စစ်ဆေးကြည့်လိုက်တဲ့အခါ virus ပိုးကိုမတွေ့ရှိရတာကြောင့် virus ပိုးဝင်ရောက်ခဲ့ပြီးခန္ဓာကိုယ်ကခုခံတိုက်ထုတ်လိုက်နိုင်တာလားဆိုတာကိုသိရဖို့အတွက်သွေးကနေစစ်တဲ့ test kit နဲ့စံသက်စစ်ဆေးကြည့်လို့ရပါတယ်။ဒါတလို့ virus ပိုးရှိမရှိကိုသိဖို့ဆိုရင်တော့သွေးကနေစစ်ဆေးတဲ့နည်းလမ်းကိုအသုံးမပြုသင့်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်။
အဲ့တော့ဘလို့အခြေအနေတွေမှာစစ်ဆေးသင့်လဲဆိုရင်လက္ခဏာရှိတယ်သူ့ကို COVID-19 ရောဂါလို့လည်းတန်လျာရှိတယ်ဒါပေမဲ့ခုန RT-PCR စစ်တော့လဲပိုးမတွေ့ဘူး Rapid Antigen Test စစ်တော့လဲပိုးမတွေ့ဘူးအဲ့တော့ဒီလိုလူတွေမှာနောက်နှစ်ပတ်သုံးပတ်မှသွားပြီးစစ်ဆေးလိုက်လို့ပိုးတွေ့ခဲ့တယ်ဆိုရင်တော့ဩဒါဆိုရင်တော့ရှေ့ပိုင်းမှာပိုးရှိပြီးတော့မတွေ့မိတာပဲဖြစ်မယ်ပိုးဝင်ရောက်တာတော့တေးကြတယ်ဆိုတာလေးတစ်ခုပဲလက်တလောအနေနဲ့အကျိုးရှိတယ်ဆိုပြီးသုံးသပ်ထားတာရှိတယ်အဲ့တော့ပြန်ပြီးချုပ်ပြီးပြောမယ်ဆိုရင်တော့ဒီသူရနေစစ်ဆေးရတယ်ဒီ Rapidtest kit တွေကဆိုလို့ရှိရင်ဒီ false positive နဲ့ false negative လို့ခေါ်တဲ့မှားယွင်းမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ false positive ဆိုတာရောဂါပိုးမရှိတဲ့သူမှာသူကဒီမှာ antibody ရှိတယ်ဆိုပြီးလာပြတယ်။မပြတဲ့အခါကျတော့ဟာသူမှာပိုးရှိပြီဆိုပြီးကျန်တဲ့စံသက်စစ်ဆေးနည်းတွေဆက်လုပ်တဲ့အခါမှာမပိုးမရှိဘူးဆိုတာသိသွားတဲ့အခါကျတော့လူနာအတွက်လည်းဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေဖြစ်နိုင်တယ်နောက်ထပ်ဝင်ကုန်ကြေးကြတွေလည်းများတယ်ပေါ့နော်ဒီတက်ပိုဆိုတာ false negative ပေါ့ပိုးရှိတယ်ဒါပေမဲ့ဆရာတို့စစ်ဆေးလိုက်တဲ့အခါမှာဒီ antibody မရှိဘူးအဲ့တော့ပိုးမရှိဘူးဆိုပြီးနေတဲ့အခါမှာလိုအပ်တဲ့စံသက်စစ်ဆေးကုသမှုတွေမရရှိပဲနောက်ကျနိုင်တယ်ပေါ့နော
်တေးကနေစံသက်စစ်ဆေးတဲ့နီလန်းဟာစစ်ဆေးတဲ့အခြေအနေနဲ့အချိန်ခါတွေပေါ်မူတည်ပြီးကောက်ချက်ချဆုံးဖြတ်ရတဲ့နီလန်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကသာစေကုသတဲ့အချိန်မှာအသုံးပြုရတဲ့နီလန်းတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
ဆိုတော့ဒီနည်းလေးတွေရှိတဲ့အတွက်ကြောင့်ဒီ test kit ကိုစံသက်စစ်ဆေးမဲ့သူဒီကျန်းမာရေးဒီဝန်ထမ်းတွေပဲဖြစ်တဲ့နားလည်တက်ကြွရမယ်ဘယ်လူနာကိုဘယ်အချိန်မှာဒီသွေးကိုစစ်ဆေးတယ်ဆိုတာသိမယ်သိပြီးမှထွက်လာတဲ့အဖြေပေါ်မူတည်ပြီးတော့သုံးသပ်မယ်ဆိုတာကဒါစနစ်တကျကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းမှသာလျှင်ဆောင်ရွက်နိုင်တယ်ဒါကြောင့်ပြည်သူလူထုလက်ထက်မှာကိုမိမိသဘောနဲ့သွားပြီးတော့စစ်ဆေးလိုက်ခြင်းအပြင်ဒါဒီပိုးရှိတယ်လည်းမပြောနိုင်ဘူးပိုးမရှိဘူးလည်းမပြောနိုင်ဘူးလက်တလောက ဝင်ရောက်ခဲ့တာအရင်တော့ပိုးဝင်ထားတာကလည်းခုနပြောတဲ့တကယ်ဝင်ရောက်တာလား false positive လို့မျိုးရှိနေတာလားဆိုတာလည်းမပြောနိုင်တဲ့အတွက်ကြံတဲ့စမ်းသပ်စစ်ဆေးစီနဲ့စစ်ဆေးချက်တွေနဲ့တွဲဖက်အသုံးပြုမှသာလျှင်မှန်ကန်တဲ့ကောက်ချက်ကိုဆွဲနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသူရနေစစ်တဲ့ဒီ test kit တွေကိုတရားဝင်ဘက်တလောသုံးဆွဲတယ်ဆိုတာဆရာမကြားရသေးဘူး။ဒါပေမဲ့ဆေးရုံ covid ကုတဲ့ဆေးရုံတွေမှာတော့ဒီလိုလေးလာမှုတွေပြုလုပ်နေလိမ့်မယ်လို့ဆရာအနေနဲ့ထင်မြင်မိတယ်။
COVID-19 ကိုတေးကနေစမ်းသပ်စစ်ဆေးတဲ့နီလန်းဟာလက်တလောယောဂပိုးရှိမရှိကိုအဆုံးဖြတ်မပေးနိုင်ပဲယောဂရာဇဝင်နဲ့နမူနာယူတဲ့အခြေအနေအချိန်ခါတို့ပေါ်မူတည်ပြီးကောက်ချက်ချအဆုံးဖြတ်ရတဲ့စမ်းသပ်စစ်ဆေးမှုနီလန်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အဆုံးဖြတ်အောက်မှာသာအသုံးပြုသင့်တဲ့နီလန်းတစ်ခုဖြစ်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မှာပြည်ရဲ့ဒရင်ဘက်ကကစားခဲ့တဲ့ The Masters ကောက်တီပြိုင်ပွဲမှာတော့အမေရိကန်ကကမ္ဘာအဆင့်တက် Dustin Johnson အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ The Masters ကောက်တီပြိုင်ပွဲကိုပြီးခဲ့တဲ့ April ကကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ရွှေ့ဆိုင်းခဲ့တာပါ။ဒီနေ့မှာတော့ Dustin Johnson ကစုစုပေါင်းရိုက်ချက်ထက်အချက်20ရှော့ရိုက်ပြီး The Masters Champion ဖြစ်သွားတာပါ။တတိယနေ့ကစားပြီးတဲ့အချိန်မှာသူကတစ်ချက်အသာနဲ့ဥဆောင်နေပေမဲ့နောက်ဆုံးနေ့မှာ၄ချက်ထက်ရှော့ရိုက်ပြီးတော့ဩစတြေးလျကကင်မရွန်စမစ်နဲ့တောင်ကိုရီးယားနိုင်ငံသားဆွန်ဂျီအင်ဒိုထက်၅ချက်အသာရပြီးတော့ပိုဆွဲသွားခဲ့တာပါ။တိုင်ဝဲရဲ့လျှောက်သမတ်ရိုက်ချက်ထက်ချက်20ရှော့ရိုက်နိုင်လိုက်တဲ့အတွက်ဒါဟာမော်ဆယ်ပြိုင်ပွဲတစ်လျှောက်မှာရိုက်ချက်အနည်းဆုံးနဲ့ပိုဆွဲသူဖြစ်လဲစံချိန်တင်သွားခဲ့ပါတယ်
။ Yes but I mean yeah obviously having Tiger put it on was awesome and unbelievable and you know you could
Masters ပြိုင်ပွဲအစဉ်အလာတိုင်းမနစ်ကချန်ပီယံကဒီနေ့ချန်ပီယံတစ်ကိုအစိမ်းရောင်ဂျက်ကတ်အင်ဂျီဝတ်ပေးရတာဖြစ်တဲ့အတွက်ဒီနေ့မှာတော့ Tiger Woods ကသူ့ကိုအစိမ်းရောင်ဂျက်ကတ်အင်ဂျီကိုဝတ်ပေးခဲ့ပြီးအဲ့လို Tiger Woods ကအစိမ်းရောင်ဂျက်ကတ်ဝတ်ပေးတာကိုခံရတဲ့ခံစားချက်ကဘာနဲ့မှမတူတဲ့ထူးခြားတဲ့ခံစားမှုဖြစ်တယ်ဆိုပြီးတော့ Dustin Johnson ကပွဲပြီးမှပြောပါတယ်ဒေါ်စနာ2016တုန်းကအမေရိကန်အိုးပန်းကိုတကြိမ်နိုင်ထားတာကြောင့်ဒါဟာသူ့အတွက်တော့ဒုတိယအကြိမ်မြောက်မေဂျာဆူဖလားလည်းဖြစ်ပါတယ်ဗျာ အခုတခါတော့တိုကျိုအိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြပေးကြပါတယ်လာမယ့်တိုကျိုအိုလံပစ်ပြိုင်ပွဲမှာပြည်သက်တွေကြီးကွင်းရလိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းနိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိုက်ကဂျပန်နိုင်ငံတိုကျိုမြို့မှာပြောလိုက်ပါတယ်။ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ဟာဂျပန်နိုင်ငံကိုအခုတစ်ပတ်အတွင်းနှစ်ရက်ကြာသွားရောက်ခဲ့ပြီးတော့ဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်တွေနဲ့ပြည်သက်တွေကိုကြီးကွင်းပေးမပေးဆိုတာတွေကိုဆွေးနွေးခဲ့တာပါ။ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့ IOC အနေနဲ့ဗပောင်းစုံကအစွမ်းကုန်ကြိုးပမ်းပြင်ဆင်နေပြီးတော့အဲ့ဒီအချိန်မှာကာကွယ်ဆေးရပြီဆိုရင်အားသာသမားတွေနဲ့ပြည်သက်တွေကိုဂျပန်နိုင်ငံကိုလာတဲ့အခါမှာကာကွယ်ဆေးထိုးပြီးသားဖြစ်အောင်လဲကြိုးပမ်းဆောင်ရွက်နေတယ်လို့သောမတ်စ်ဘိုက်ကပြောပါတယ
် This makes us also very very confident that we can have spectators
ဒီအချက်ကြောင့်ပဲရှင်းနေအိုလံပစ်ကျင်းပတဲ့အခါအိုလံပစ်အားကစားခွင့်တွေမှာပြည်သက်တွေကိုလက်ခံသွားနိုင်လိမ့်မယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ထားသလိုပြည်သက်တွေအနေနဲ့လည်းဘေးရန်တွေကင်းကင်းနဲ့ကြီးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
အဇီအိုဂရာဟာဒီခီးစဉ်အတွင်းမှာဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါနဲ့တွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကတော့သူတို့အနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပသွားနိုင်ဖို့အတွက်အခိုင်အမာတန်တိတ်ထန်ချမှတ်ထားတယ်လို့ပြောပါတယ်။ဒါပြင်သောမတ်စ်ဘိုက်ဟာတိုကျိုအုပ်ချုပ်ရေးမှူး2020တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးဥက္ကဋ္ဌအပါအဝင်တခြားပြိုင်ပွဲတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုကိုချီးမြှင့်ခဲ့ပါတယ်။ဝင်းကျောင်းဟောင်းရှင်ဇိုအာဘေးဟာအိုလံပစ်လှူရှားမှုကိုအကောင်းဆုံးစွမ်းစွမ်းတမန်ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ IOC ဘက်ကယုံကြည်တာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်ဆိုပြီးတော့လဲသောမတ်စ်ဘိုက်ကပြောပါတယ်ဒိုကီအိုလံပစ်ပြိုင်ပွဲကိုတော့ရှင်းနေဇူလိုင်လ23ရက်နေ့ကနေဩဂတ်လ10ရက်နေ့အထိကျင်းပဖို့သတ်မှတ်ထားပါတယ်ခင်ဗျာဥက္ကဋ္ဌဘောလုံးသတင်းတွေကိုပြောပြပေးကြပါတယ်အင်္ဂလန်ဂိုးသမားဟောင်းလည်းဖြစ်ဂိုးနီးပြဟောင်းလည်းဖြစ်တဲ့ Ray Clements ကွယ်လွန်သွားခဲ့ပါပြီ Ray Clements ဟာနိုမာ15ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်
ဝမ်မန်စာစီဂျေကန်ဆာကိုနှစ်ပေါင်းများစွာခံစားခဲ့ရပြီးတော့တနင်္ဂနွေနေ့ကညဉ့်ညံ့စွာနဲ့ခွဲလွန်သွားခဲ့တာဖြစ်ကြောင်းနှစ်ပေါင်းများစွာသူ့ကိုအားပေးခဲ့တဲ့သူတွေနဲ့ပရိသတ်တွေကိုကျေးဇူးတင်တယ်လို့လည်းသူမိသားစုကပြောပါတယ်ဝမ်မန်စာလီဗာပူးအသင်းတော်14နှစ်ကြာကစားခဲ့ပြီးတော့လီဗာပူးအသင်းအောင်မြင်ခဲ့တဲ့80ပြည့်လွန်နှစ်တွေအတွင်းလီဗာပူးနဲ့အတူဥရောပဖလား3ချိန်ဥရောပဘောလုံးဖွဲ့ချုပ်ဖလား2ချိန်မပေးချန်ပီယံဆု5ချိန်စတဲ့အောင်မြင်မှုတွေအများပြားရခဲ့ပါတယ်အဲ့နောက်တော့သူက Spurs အသင်းကိုပြောင်းခဲ့ပြီးတော့ Spurs နဲ့တူ UEFA ဖလားနဲ့ FA ဖလားတွေကိုရခဲ့ပါတယ်။သူက1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေနဲ့80ပြည့်လွန်နှစ်အစောပိုင်းတွေမှာအင်္ဂလန်အသင်းအတွက်62ပွဲကစားပေးခဲ့ပါတယ်။အင်္ဂလန်ကိုယ်သမားဟောင်းဒေးဗစ်ဆီမန်ကလည်းအခုလို Clements ကိုဆုံးရှုံးလိုက်ရတဲ့အပေါ်မှာအလုံးဝမ်းနေကြောင်း Clements ကကိုယ်သမားကောင်းတစ်ယောက်ဖြစ်သလိုအင်္ဂလန်အသင်းမှာလည်းသူ့ရဲ့နှီးပြကောင်းတစ်ယောက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။Scunthorpe United အသင်းမှာကစားသမားဘွားကိုစခဲ့တဲ့ Ray Clements ဟာဘောလုံးကစားတာကနေအားယူပြီးရနောက်အင်္ဂလန်သင်းရဲ့ဂိုးနီးပြဖြစ်နေတယ်နှစ်ပေါင်းများစွာလုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားခွင့်လယ်ကစားသမားဟောင်းဟာဗီယာမာစီယာနိုဟာဘောလုံးကစားတာကနေအားယူလိုက်ပါပြီ။အသက်36နှစ်ရှိဖြစ်တဲ့မာစီယာနိုဟာအာဂျင်တီးနားနိုင်ငံကအက်စတူရီယန်နေအစ်စ်မှာကစားနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှောမှာ15ရင်းလေးကသူဘောလုံးကစားတာကနေအားယူပြီးလို့ချင်ညာလိုက်တာဖြစ်ပါတယ်။လေဝူးနဲ့ဘာစလိုနာအသင်းကွင်းလယ်ကစားသမားဟောင်းမဲရှီယာနိုဟာကွင်းလယ်ကနေခက်ကြမ်းကြမ်းဖျက်ထုတ်တဲ့ကစားဟန်တွေကြောင့်နာမည်ကြီးသူတစ်ယောက်ဖြစ်ပြီးတော့တစ်ခါတည်းမှာလဲနောက်တန်းခံစင်မှုအဖြစ်နဲ့ဆင်းကစားတဲ့သူပါဒီဘာစလိုနာမှာ၈နှစ်ကစားပြီးတော့ဘာစလိုနာနဲ့အတူလာလီဂါမပေးချန်ပီယံ၅ချိန်ချန်ပီယံလိဖလား၂ချိန်အပါဝင်တခြားဆူပလာတွေလည်းရခဲ့ပါတယ်မဲရှီယာနိုဟာသူ့ရဲ့ကစားသမားဘဝကိုအာဂျင်တီးနားနိုင်ငံ River Plate မှာစတင်ကစားခဲ့ပြီးတော့အဲ့နောက်ပရီးမီးယားလိဂ်ကဝက်ဆမ်လီဗာပူးဘာစလိုနာအသင်းတွေမှာကစားခဲ့ပြီးအာဂျင်တီးနားလက်ရေးစင်အသင်းအတွက်148ပွဲကစားခဲ့ပြီးတော့ကမ္ဘာဖလား၄ချိန်အိုလံပစ်ပြိုင်ပွဲ၂ချိန်ဝင်ကစားခဲ့ပြီးတော့2008ဘေကျင်းအိုလံပစ်မှာတော့ရွှေစစ်ရခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုဟာလူသားအလုံးရဲ့မွေးရာပါအခြေခံလူအခွင့်အရေးအတွက်တန်ဋိဌာန်ချမှတ်ပြီးထူထောင်ထားတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။မွေးရာပါအခြေခံအကြဆုံးအခွင့်အရေးတွေထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်တွေလည်းပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ဖီယိုကအင်ဒိုနီးရှားနိုင်ငံမှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်။အမေရိကန်ကဖျားသခင်ကောင်းကြီးပေးထားတဲ့အခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာဟာကျွန်တော်တို့ရဲ့အမျိုးသားစိတ်ဓာတ်ကိုအတိတ်ပဲဖွင့်ပေးလိုက်တာပါပဲလို့ဝန်ကြီးဖွန်ပီယိုကအခုလိုပြောပါတယ
် Why America stood tallest among western democracies in supporting your independence
ဒါကြောင့်မို့လဲအင်ဒိုနီးရှားနိုင်ငံကိုလိုနီလက်အောက်ခံကလွတ်မြောက်ရေးအတွက်ထောက်ခံပံ့ပိုးပေးခဲ့တဲ့အနောက်နိုင်ငံတွေထဲမှာအမေရိကန်ဟာရှေ့ရနေမမမမတ်အယက်တီနိုင်ဆုံးဖြစ်ခဲ့တာပါလွန်ခဲ့တဲ့အနှစ်20အတွင်းအင်ဒိုနီးရှားနိုင်ငံအသွင်ကူးပြောင်းရေးမှာအားအထရဆုံးအဖြစ်ရပ်တည်နေပါတယ်ကျွန်တော်တို့ပြည်သူတွေအထူးတန်ဖိုးထားတဲ့လွတ်လပ်မှုကိုပိုက်ထွေးပြီးအပြန်အလှန်နားလည်တည်ခံကြရတဲ့ဆိုတဲ့အချက်ကြောင့်ပါပဲလို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံရဲ့တက်ကြွတဲ့ဒီမိုကရေစီရေးမှာဘာသာအလုံးတဟဇာတအတူရှင်တွဲနေထိုင်ကြတာကိုမြင်ကျင်ကြတဲ့လူထုစံတာအမြင့်တွယ်ပြီးသားဖြစ်ပါတယ်ကြားမမရွေးဘသူမဆိုယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်ခွင့်ရှိကြောင်းရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထင်ရှားတာဖြစ်ပါတယ်။အစ္စလမ်ဘာသာအနေနဲ့ခရစ်ယာန်သို့မဟုတ်ဗုဒ္ဓဘာသာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရာအပြန်အလှန်တီးခန့်ခြင်းနဲ့အများစုစည်းနေထိုင်ခြင်းဆိုတဲ့စိတ်ဓာတ်ကိုမွေးမြူမြေတောင်မြှောက်ပေးဖို့ဒီအချိန်မှာပိုလိုအပ်လာပြီလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။
Blasphemy accusations which destroy lives have become more common. Discrimination against non-official religions.
ဘာသာတရားကိုစော်ကားတယ်လို့ဆွဆွဲမှုတွေကြောင့်အသက်ဆုံးရှုံးရတဲ့အဖြစ်တွေဟာပုံမှန်သဘောပေါဖြစ်လာတာတွေ့ရပါတယ်။တရားဝင်မဟုတ်တဲ့ဘာသာကိုးကွယ်သူတွေကိုဒုတိယတန်းစားနိုင်ငံသားအဖြစ်ခွဲခြားဆက်ဆံပြီးနှိတ်ကွတာတွေနဲ့နစ်နာအောင်လုပ်နေတာတွေရှိပါတယ်လို့ပြောသွားတာပါ။ဘာသာအသီးသီးကိုကိုးကွယ်ကြသူအလုံးအတွက်သူတို့အခွင့်အရေးချိုးဖောက်ခံရသလားဆိုတာနဲ့ပတ်သက်လို့သူတို့ကိုယ်စားဘာသာရေးခေါင်းဆောင်တွေကပို့ပြီးပြောဆိုပေးကြပါလို့ဝန်ကြီးပွန်ဖီယိုကတိုက်တွန်းပါတယ်။မ မြန်မာနိုင်ငံမှာလည်းတချို့ဒေသတွေမှာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုအကြမ်းဖက်နှိပ်ကွပ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံအသင်းကြီးအနေနဲ့လူလူချင်းစာနာမှုစံပြဖြစ်အောင်တွန်းအားပေးနေပေမဲ့တရားမျှတရေးဆောင်ကျဉ်ပေးဖို့နှောက်နှေးနေသေးပါပဲလို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ရဲ့အနာဂတ်ကိုထဲထဲဝင်ဝင်ချိမ့်ချောက်နေတာကတော့တရုတ်ကွန်မြူနစ်ပါတီဖြစ်ပြီးမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်နဲ့ဖာလွန်ကောင်းကိုးကွယ်သူတွေစတဲ့ပြည်သူတွေကိုရန်ပြုတ်နေတယ်လို့ဝန်ကြီးဖွံ့ဖြိုးကသတိပေးလိုက်ပါတယ်။ဖျားသခင်ကောင်းကြီးပေးထားတဲ့ခွဲခြားလို့မရတဲ့မွေးရာပါအခွင့်အရေးဟာလူတိုင်းအတွက်ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံတွေကလွတ်လပ်တဲ့ပြည်သူတွေအနေနဲ့ဒီအခွင့်အရေးတွေကိုမဖြစ်မနေခုခံကာကွယ်ကြရမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဂျာတာပရင်းနေမနေခင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပြီးအခုတော့သတင်းအချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်နှစ်သက်တမ်းတိုးတောင်းဝန်ထမ်းဆောင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလထဲမှာကျင်းပမဲ့အောက်လွှတ်တော်သက်တမ်းအသစ်စတင်တဲ့အခါဒီအဆိုပြုချက်အတည်ပြုတရားဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရည်ရွယ်ထားတဲ့အစီအစဉ်တွေအတည်ပြုနိုင်ရေးပဲ့ကံရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနေတာကြောင့်နန်စီပလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဦးဆောင်နိုင်ပွဲရှိပါတယ်။ဗိုလ်တူနီကအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုကိုယ်စားပြုဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကိုဥက္ကဋ္ဌအဖြစ်ပြန်မဲမရှိအဆိုပြုလိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဒီတိုင်းနိုင်ငံကမြေအောင်စေယုံနေမှာယူရိုနီယံဗဟုကွာဆက်တက်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းရင်အေဂျင်စီကအတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရိုနီယံတန့်စင်စွမ်းဆောင်ရည်ဟာအားလုံးချုပ်ကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုကွာဆက်184ခုကိုအီရန်နာတက်စ်နျူကလ িয়ার စေယုံရဲ့နေရာအသစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြာခင်ကစတင်လည်ပတ်နေပြီလို့ IAEA နုမြူစွမ်းရင်အေဂျင်စီညွှန်ကြားရေးမှူးချုပ်ကဗီယက်နမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ရိုဟင်ဂျာတွေနေရပြန်နိုင်မယ့်ရက်ကိုတတ်မှတ်ပေးရင်မြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးကအင်ကာနီကပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါရယ်ရိုဟင်ဂျာတွေဗန်နီစပြန်နိုင်မယ့်ဆိုတဲ့ရက်ကိုမြန်မာအစိုးရအနေနဲ့တတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သင့်ရှိနေတယ်လို့ဝန်ကြီးမွန်မန်းကပြောတာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးဖွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမွန်မန်ကပြောပါတယ်။ကြာသပတေးနေ့မနေ့ VOA အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်တော့မှာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့မြန်မာပြည်သူပြည်သားအပေါင်းကာယောဂဘေးအန္တရာယ်ကကင်းဝေးပြီးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.